ကယားပြည်နယ်ဒေသအခေါ်ကရင်နီဒီမော့ဆိုမြို့နယ်အတွင်းတိုက်ပွဲတွေဒီကနေ့မှလည်းရှေ့ရနေ့မြောက်အဖြစ်ဆက်လက်ဖြစ်ပွားပါတယ်။လက်နက်ကြီးတန်တွေနေစဉ်နဲ့အမျှကြားနေရတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမုံကပြောပြမှာပါခင်ဗျာ။
ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒမောဆိုးမြို့နယ်တခွင်မှာတော့နိုဝင်ဘာလ30ရက်နေ့ကနေစပြီးစစ်ကောင်စီတပ်တွေဘက်ကစစ်စင်ရေးတွေလုပ်နေရကနေရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒမောဆိုးမြို့နယ်ကုန်းတာရွာစစ်ဘေးရှောင်ပြည်သူတို့ကပြောပြပါတယ်
နေတိုင်းလို့တော့တနေရမဟုတ်တနေရတော့ဖြစ်နေကြ။ဒီနေ့ကဒီမော့ဆိုနဲ့ခက်လန်လန်သုံးမှန်ကွာလာမှတိုက်ပွဲဖြစ်တယ်ကြဟုတ်။လည်းမကြီးရတော့မစားလိုက်ရဆိုတာရှိလို့မရှိဘူးကြဟုတ်။တကယ်တကယ်တော့မစ်ဆန်တော့ဖြစ်နေတော့ပြန်တော့မစားလေ။နောက်ပါဆက်ဖိုင်မမရလည်းမျိုးပြစ်တယ်မျိုးရှိတယ်ကြဟုတ်။နေ့ပိုင်းတော့လည်းအလားတော့ဟုတ်။
ဒမောဆိုးမြို့နယ်ပူဖားကျေးရွာတဝိုက်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲပြန်ဖြစ်တယ်လို့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်အရင်ရက်တွေကလေးကနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့နေရာတွေဖြစ်ပါတယ်
။ဘူဖားဖြစ်လာမှာဘုံသာဖြစ်တာပြန်ဖြစ်တယ်။သတင်းကြားရတာပေါ့နော်။ဒီအသေးစိတ်တော့မသိရသေးဘူးကြာ။ပြန်ပြီးတော့ထိုးစီပြန်ဆင်တယ်လို့အဲ့လိုမျိုးတော့ကျွန်တော်ကြားရတယ်။ဟောဟုတ်ကဲ့ဆက်သွားကြည့်တာတော့ပြင်းနေပါတော့ပြင်းနာနေနာပြီးတော့ဒီမနေ့ညမှာတော့ပြန်ဟိုပြန်ဖြစ်တယ်ပေါ့နော်။ဒီမနေ့လည်းဟောပြန်ဖြစ်တာပေါ့။ဒီအပလောက်တပတ်ဝန်းကျင်တော့ရှိပြီပေါ့နော်။
လက်တလောဒီမော့ဆိုးမြို့နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိတိုက်ပွဲဖြစ်နေတဲ့ပူဖားရွာနဲ့ပတ်ဝန်းကျင်ကျေးရွာတွေကပိတ်မိနေတဲ့ဒေသခံပြည်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့နေတယ်လို့ဒီမော့ဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ်။ကရင်နီပြည်နယ်ဒီမော့ဆိုးမြို့နယ်နဲ့ရှမ်းပြည်နယ်နယ်စပ်မိုးပြဲဒေသကအခုရက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းပိုပြီးတော့မှတိုးမြားလာနေပါတယ်ရှင်။